အာဖဂန်နစ္စတန်မြောက်ပိုင်းမှာမနေ့ကတောက်ကြနေမှာဗလီကျောင်းတစ်ကျောင်းကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ40လောက်သေဆုံးခဲ့ရပါတယ်။မွတ်စလင်တွေရဲ့ဘာသာရေးပွဲတော်ဖြစ်တဲ့ Eid al-Adha ပွဲတော်ရဲ့၃ရက်အတွင်းဖာယပ်ခရိုင်မေမာနာမြို့ကဗလီတိုက်ခိုက်ခံရတာဟာမကြာခင်လတွေအတွင်းမှာဆိုရင်တော့အဆိုးဆုံးတိုက်ခိုက်မှုဖြစ်ပါတယ်။လူငယ်အသေးခံဘုံးခွဲသမားဟာဖျားဝတ်ပြုသူတွေကအဲ့ဒီဒေတာရဲ့ရဲအရာရှိတယောက်ကိုလှုပ်ကြံဖို့ပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာပါ။ပြစ်မှတ်ထားခံရတဲ့ရဲအရာရှိကအသက်ဘေးကလွတ်မြောက်ခဲ့ပေမဲ့သူ့ရဲ့လုံခြုံရေးတပ်ဖွဲ့ဝင်20ကျော်သေဆုံးခဲ့ရပါတယ်။သေဆုံးသွားတဲ့အရက်သားတွေထဲမှာကလေး9ယောက်လည်းပါဝင်ခဲ့ပါတယ်ရှင်။ဒီအကြမ်းဖက်တိုက်ခိုက်မှုဘယ်သူလက်ချက်လဲဆိုတာဘဲဖွဲ့ကမှထုတ်ပြန်တာမရှိပေမဲ့အာဏာပိုင်တွေဘက်ကတော့တာလီဘန်တွေလက်ချက်လို့အပြစ်ဖို့ထားပါတယ်။ဒီသတင်းပတ်အစောပိုင်းကလုံခြုံရေးတပ်ဖွဲ့တွေနဲ့ရင်ဆိုင်တိုက်ခိုက်မှုအတွင်းဖာယပ်ခရိုင်ရဲ့တာလီဘန်အုပ်ချုပ်ရေးမှုတည်ဆုံးခဲ့တဲ့အပေါ်မှာလက်စားချေတိုက်ခိုက်တာဖြစ်တယ်လို့ဖာယပ်ရဲ့ဒုတိယအုပ်ချုပ်ရေးမှုအဗ်ဒယ်စတာဘာရစ်ကပြောပါတယ်သမရဟာမစ်ခါဆိုင်ကဒီတိုက်ခိုက်မှုကိုပြင်းပြင်းထန်ထန်ပြစ်တင်ပြောကြားလိုက်ပြီးဒီတိုက်ခိုက်မှုကိုစီစဉ်သူဟာအစ္စလမ်လူမှုအတိုင်းအဝိုင်းရဲ့ရန်သူဖြစ်တယ်လို့လည်းပြောပါတယ်။ Eid ပွဲတော်အားလက်ရဲ့အစောပိုင်းကြေညာချက်မှာတာလီဘန်တွေကိုလက်နက်ချဖို့သမရခါဆိုင်ကတိုက်တွန်းခဲ့ပါတယ်ရှင်။